ချမ်းပြည်နယ်မြောက်ပိုင်းမှာတကြံကာလတိုက်ပွဲဖြစ်ပွားတာတွေညင်သက်နေပြီးအစိုးရတပ်ဘက်ကဒီရပ်ပိုင်းတွေတွင်စစ်ကားအစီးတရာလောက်မူဆယ်ဘက်ကိုရောက်သွားတဲ့အပေါ်မှာတော့တိုင်းဒါလက်နက်ကင်အဖွဲ့တွေကသတိထားစောင့်ကြည့်နေကြပါတယ်။ဒါဟာအစိုးရတပ်မတော်ကတပ်တွေအလဲလှယ်လုပ်တဲ့သဘောလို့သုံးသပ်နေတာတွေလည်းရှိပါတယ်။ဒီအခြေအနေကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းနဲ့ဒီနှစ်နှစ်ဆန်းပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဆူဆူလို့ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတကြံကျပိုင်းတွေအတွင်းမှာတော့တိတိတသာတိတ်ဆိတ်နေခဲ့ပါတယ်။ဒီရက်တွေအတွင်းမှာတော့မြမတက်မတော်ဘက်ကလှုပ်ရှားမှုတချို့ရှိခဲ့တယ်လို့ TNLA ခေါ်တအန်းပလောင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကပြောပါတယ
်။တိုက်ပွဲဖြစ်ပွားမှုကတော့ဒီတကြံဒီနောက်ပိုင်းတွေမှာတကြံအားရတဲ့ဒီချင်းဒီဖြစ်တော့မရှိဘူး။အာဒီပုစ္စတော်များပဲသူစီကတော့ဒီကတဲ့၃ရက်၄ရက်လောက်ကဒီမတ်တမောကစီကာအစီအစလောက်ဒီမြေကြီးကကိုရလာစီတရာတော့ရှိတယ်တမတ်ချစ်ရှင်းလို့တော့ပြရတာပေါ့နော်ဒီမှာဒီမြေကြီးရဲ့မတ်တို့ဒီမုံကူအပေါင်းစာအဲ့ဒါချာတော့လောက်ရှိတယ်နမ်ခမ်းပကစီနာလက်တော့တော့လောက်ရှိတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအခြေစိုက်လှုပ်ရှားနေတဲ့တချင်လွတ်လပ်ရေးတပ်ဖွဲ့ KIO တပ်မဟာ၄ကတမူးတူကတော့မြမတပ်မတော်ရဲ့လှုပ်ရှားမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
။ကျွန်တော်ဟိုဟာတပ်အပြောင်းလဲတပ်ပြင်ချင်းရတယ်။အခုမုံကိုဒေသမုံကိုမုံပေါ်ဒေသရဲ့ဒီကကနန်းခါမဝင်းကြီးဒေသအကုခိုင်ဒီကကမန်တုံမုံကြီးဒေသအခုတချို့ကလေဒီကမှပြန်ဆင်းနေကြတယ
်ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာတော့ဒီအချိန်ဟာလက်ဖက်ခူးတဲ့ယာတိဖြစ်တာကြောင့် TNLA ဘက်ကတိုက်ပွဲမဖြစ်အောင်ရှောင်ရှားနေကြောင်းလဲဘုံမှုတအိုက်ကျော်ကဆိုပါတယ
်ဒီလိုဘက်ကအခုချိန်မှဒီကျွန်တော်တောင်တူကလက်ဖက်လို့တောင်တူကဒီလိုဒီကမှအခုကတို့ရှိပြီလက်ဖက်ခေါ်တာပေါ့ဒီကဆိုတော့ဒီလိုမှဒီယာတိကအခုရတာပေါ့နော်အဲ့ကြောင့်ဒီလိုဖက်ဖို့မဖြစ်အောင်ဒီလိုတနင်္လာရှောင်း
ပြီးခဲ့တဲ့ February လကုန်ပိုင်းကတိုက်ပွဲပြင်းထန်ခဲ့တဲ့ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်မှာလည်းအခြေအနေဟာပြန်လည်တည်ငြိမ်လာနေပြီးလောက်ကင်မျိုးကတိတ်ဆောင်သွားသူအတော်များများလည်းပြန်လာနေပြီဖြစ်ပါတယ်။လောက်ကင်မျိုးရဲ့အခြေအနေကိုတော့လောက်ကင်မျိုးကန်တယောက်ကအခုလိုပြောပါတယ်
။လူတွေတော့လူတော့ကျွန်တော်ဝင်လာပြီခင်ဗျာ။အားလုံးနဲ့ပြန်မရောက်သေးဘူးထင်တယ်ကြာဟုတ်တော်တော်များတော့တင်ရောက်မယ်။အလင်းလေးတော့မင်းနဲ့ဖြစ်သေးပြီခင်ဗျာ။ကားတွေတော့ပြန်ပွင့်မှာပုံမှန်တိုင်းသွားနေပါပြီခင်ဗျာ။
ကြက်ခတ်တံတွေကိုတော့တခါတည်းမှာအနည်းချင်းကြားနေရဆဲဖြစ်ကြောင်းလည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်လာရှုပြည်တော်စုလမ်းမကြီးဟာတရုတ်မြန်မာနယ်စပ်ကုံတွယ်ရေးအတွက်အဓိကလမ်းမဖြစ်တယ်လို့ကိုကန့်ဒေတာဘက်ကချင်းရွှေဟော်ဟာလည်းအရေးပါတဲ့နယ်စပ်ကုံတွယ်ရေးမြို့ဖြစ်ပါတယ်။2016ခုနှစ်နိုဝင်ဘာလကမူဆယ်ဒေတာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အဲ့ဒီဘာနာနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်320လောက်ထိကျဆင်းခဲ့ရသလို2019ခုနှစ်ဖေဖော်ဝါရီလအတွင်းကဖြစ်ပွားတဲ့လောက်ကင်ဒေတာတိုက်ပွဲကြောင့်လည်းချင်းရွှေဟော်မှာတရက်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ3000ခွဲလောက်ကနေ5000အထိကျဆင်းခဲ့ရပါတယ်